လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုပြစ်မှတ်ထားရေးယူမှုတွေပါဝင်မြန်မာအမေရိကန်နဲ့မြန်မာစစ်ဖက်ဆက်ဆံရေးကန့်သတ်ချက်တွေပါဝင်တဲ့2019ခုနှစ်ဘာမာအက်ကိုအမေရိကန်အထက်လွှတ်တော်ဘက်ကသဘောတူထောက်ခံဖို့လူခွင့်ရေးအဖွဲ့တွေကတိုက်တွန်းနေကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လ12ရက်နေ့ကအောက်လွှတ်တော်တရားလုံးကသဘောတူလိုက်တဲ့အမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေ NDAA ထဲမှာပြင်ဆင်ချက်ဥပဒေဖြစ်တဲ့ဘာမာအက်ကိုထည့်သွင်းဖော်ပြထားပါတယ်။ဒီအကြောင်းကိုတော့မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။အခုလက်ရှိအမေရိကန်လွှတ်တော်မှာအမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေ NDAA နဲ့ပတ်သက်လို့အထက်နဲ့အောက်လွှတ်တော်နေရာလုံးကိုပိုင်ပြဋ္ဌာန်းချက်အသီးသီးနဲ့အတည်ပြုထားပြီးဖြစ်ပါတယ်။ဇူလိုင်လ12ရက်နေ့ကအောက်လွှတ်တော်မှာအတည်ပြုထားတဲ့ NDAA မှာတော့ပြင်ဆင်ချက်အနေနဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုဒဏ်ခတ်အရေးယူမှုတွေအပါအဝင်မြန်မာစစ်တပ်နဲ့ American စစ်တပ်ကြားစစ်ရေးရပူးပေါင်းဆောင်ရွက်မှုတွေမှာကန့်သတ်ချက်တွေမြန်မာနိုင်ငံကပဋိပက္ခဖြစ်နေတဲ့ဒေသတွေနဲ့အိန္ဒိချင်းနိုင်ငံမှာခိုလုံနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့အမေရိကန်ဒေါ်လာ222သန်းပါဝင်တဲ့ဘတ်ဂျက်ရထားချက်နဲ့အမေရိကန်အစိုးရဘက်ကဒဏ်ခတ်အရေးယူမှုအတွက်လိုအပ်နေတဲ့အချက်တွေပါဝင်တဲ့2019ဘာမာအက်ကိုထည့်သွင်းထားပြီးဒီပြင်ဆင်ချက်ကိုအောက်လွှတ်တော်မှအတန်နဲ့မဲခွဲဆုံးဖြတ်ရမှာကန့်ကွက်သူမရှိအတည်ပြုခဲ့ပါတယ်ဂျွန်လ29ရက်နေ့အထက်လွှတ်တော်မှာအတည်ပြုထားတဲ့ NDAA မှာတော့ဘာမာအက်ဥပဒေဆိုတာမျိုးမပါဝင်ခဲ့ပါဘူး။လာမယ့်စက်တင်ဘာလမှာ NDAA ကိုလွှတ်တော်နေရာလုံးကညှိနှိုင်းသဘောတူပြဋ္ဌာန်းဖို့ရှိနေတာပါ။ဒါကြောင့်အောက်လွှတ်တော်ကအတည်ပြုထားတဲ့ဘာမာအက်ပြင်ဆင်ချက်ဥပဒေကိုအထက်လွှတ်တော်ကလက်ခံသဘောတူညီမှုရှိမရှိအလားအလာနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းဘက်ကဒီမိုကရက်အထက်လွှတ်တော်အမတ် Jack Reed နဲ့တွေ့ဆုံပြီးမြမအရေးဆွေးနွေးခဲ့တဲ့ 45 Rights အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Matthew Smith ကအခုလိုသုံးသပ်ပါတယ
် Our understanding is that the NDAA will go into conference possibly in September but the US government
အထက်လွှတ်တော်နေရာစလုံးအနေနဲ့အမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေ DNAA ကိုစက်တင်ဘာလမှာဆွေးနွေးကြဖို့ရှိပါတယ်ဒါပေမဲ့ရခိုင်ကချင်နဲ့အခြားပြည်နယ်တွေမှာဖြစ်ခဲ့တဲ့ရစလာတဲ့ပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူမဲ့ပြင်းထန်ထိရောက်လာတဲ့ဒဏ်ခတ်အရေးယူနိုင်ဖို့အလားအလာတွေချမှတ်ဖို့အမေရိကန်အစိုးရအနေနဲ့ခွင့်ပြုဖို့လိုအပ်နေတာပါဒါကြောင့်မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့စစ်တပ်အရာရှိတဦးချင်းစီနဲ့စစ်တပ်ရဲ့အကျိုးစီးပွားလုပ်ငန်းတွေမှာလည်းပြစ်မှတ်ထားဒဏ်ခတ်အရေးယူမှုကိုအမေရိကန်အစိုးရကပြဋ္ဌာန်းနိုင်ဖို့အတွက်ပြင်ဆင်ချက်ဥပဒေဖြစ်တဲ့ဘာမာအက်ကိုနှစ်ဖက်စလုံးသဘောတူဖို့အခွင့်အလမ်းရှိနေပါတယ
်။ဒါဆိုရင်ဒီအောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဘာမာအက်ကိုရောဘယ်လိုမြင်လဲရှင
်။ Yeah, I mean the current version I think is strong. It doesn't include everything that we'd like to see in that act.
လက်ရှိအောက်လွှတ်တော်မှာသဘောတူလိုက်ပြီးဖြစ်တဲ့ဘာမာအက်မှာကျွန်တော်တို့လိုချင်တဲ့အချက်အလုံးမပါဝင်ပေမဲ့ပြင်းပြင်းထန်ထန်အရေးယူထားတဲ့အချက်တွေတော့ရှိပါတယ်။ဒီနေရာမှာထပ်ပြောချင်တာကဒီဥပဒေမူကြမ်းမှာနောက်ဆုံးဘယ်လိုအချက်တွေပါဝင်ပြဋ္ဌာန်းကြမလဲဆိုတာသဘောတူဆုံးဖြတ်ကြဖို့လွှတ်တော်အမတ်တွေမှာအခွင့်အလမ်းတွေရှိနေပါတယ်။ဒီပြဋ္ဌာန်းချက်ဟာမထင်မရှားဖြစ်သွားမှာမဟုတ်ပါဘူး။လူမျိုးရုံးသတ်ပြတ်မှု၊စစ်ရာဇဝတ်မှု၊ကျူးလွန်မှု၊လူသားဓုအပေါ်ရာဇဝတ်ကျူးလွန်မှုစတာတွေမှာပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနိုင်တဲ့အခြေအနေကိုအမေရိကန်အစိုးရအနေနဲ့ဘယ်လိုတုံ့ပြန်ကင်တွယ်တင်တယ်လဲဆိုတာအဆုံးဖြတ်ပေးဖို့အမေရိကန်လွှတ်တော်အမတ်တွေအတွက်အခုအချိန်မှာဒီလိုပြဋ္ဌာန်းချက်မျိုးချမှတ်နိုင်ဖို့အလွန်ကိုအရေးကြီးနေပါတယ
်။အခုအထက်လွှတ်တော်မှာဒီဘာမာအက်ကိုသဘောတူလက်ခံမဲ့အလားအလာရှိနေလားရှင
် So far as far as we can tell Senator Mitch McConnell and or has been the
ကျွန်တော်တို့ထားရသလောက်ဆိုရင်အထက်လွှတ်တော်အမတ် Mitch McConnell တယောက်ပဲဘာမာအက်မှာပါတဲ့အချက်တွေကိုစန့်ကျင်ခဲ့တာဖြစ်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုစစ်ရာဇဝတ်ကျူးလွန်မှုလူသားဓုအပေါ်ရာဇဝတ်ကျူးလွန်မှုတွေကိုတုံ့ပြန်ဖို့အမေရိကန်အစိုးရအနေနဲ့ပြင်းပြင်းထန်ထန်အရေးယူသင့်တယ်လို့လွှတ်တော်မှာကျွန်တော်တို့ထိတွေ့ခဲ့ရတဲ့အမတ်အများစုကသဘောတူကြပါတယ်။ဆိုတော့အခုချိန်မှာအထက်လွှတ်တော်အမတ်မက်ခွန်နဲအနေနဲ့ဘယ်လိုတုံ့ပြန်မလဲ၊ကင်တွယ်မလဲဆိုတာအသေးစားမသိသေးပါဘူး။ဒါပေမဲ့ကျွန်တော်တို့သူ့ကိုတိုက်တွန်းနေတာကဒီဥပဒေကိုအတတ်နိုင်ဆုံးသဘောတူပေးဖို့ဖြစ်ပါတယ်။
2019ဘာမာအက်ကိုအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Elliot Engel နဲ့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှနဲ့ Pacific ရေးရာဌာနခွဲဥက္ကဋ္ဌဟောင်း Republican အမတ် Steve Chapot တို့ကဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်ရှင်